ိုက်ပွဲတွေဖြစ်ခဲ့တဲ့တောင်သားနဲ့နထိုးကြီးမြို့တွေမှာဝန်ထမ်းတွေတိမ်းရှောင်နေကြလို့စစ်ကောင်စီအုပ်ချုပ်ရေးရန်ရည်ရည်ရက်တက်နေတယ်လို့ဒေသခံတွေကပြောပါတယ်။မြင်းညံမြို့မှာလည်းအစိုးရရုံးတွေပိတ်ထားတယ်လို့ဆိုပါတယ်။မန္တလေးတိုင်းတွင်းနောက်ဆုံးအခြေအနေကိုတော့ကုသညုံကပြောပြပါမယ်
။မန္တလေးတိုင်းတောင်သားနဲ့နထိုးကြီးကတရုတ်ရေနံပိုက်လိုင်းဆောင်ကင်းစကန်တွေပြင်မြို့ရင်းစစ်ကောင်စီတပ်ဆွဲထားတဲ့နေရာတွေကိုကာကွယ်တပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်မြို့ထဲမှာရှိတဲ့အစိုးရရုံးတွေပိတ်ထားပါတယ်။KI မြို့ဖြစ်တဲ့မြင်းကြံမြို့မှာတော့စစ်ကောင်စီကစစ်ရင်အားတိုးမြင့်ထားပြီးတော့အစိုးရရုံးတွေပိတ်ထားတယ်လို့ဝန်ထမ်းတွေကတော့မြို့နဲ့သုံးပိုင်ဝေးတဲ့တမ်မဏိစေုံတွေကိုပြောင်းရွှေ့ထားတယ်လို့သိရပါတယ်။တောင်သာမြို့မှာတော့တိုက်ပွဲဖြစ်တာမရှိဘဲလေကြောင်းကနေပြီးတော့တိုက်ခိုက်လို့အရသာထိခိုက်မှုရှိပြီးမြို့ပေါ်မှာလည်းဒေသခံတွေတင်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။
မြင်းညာမြို့မှာလည်းအခုရလေကြောင်းမှုရှိဘူး။မြင်းညာဓမ္မစီဝါရီဆောင်လည်းတောင်းမှုပြောင်းသွားတယ်။တကယ်ရုံးရလေရုံးဝဝနောဝန်တချို့ရောအဲ့တမီးစရုံကြောင့်ရှိခုလုံးကြရပေါ့။ဒါလုံလုံကြီးရတော့ကိုဒီအပိုင်းမှာတော့လုံလုံကြီးမြေရကွာဟိုမမကြောင်းပေါ်တာနေပြီးတော့ကားကားဒီဟိုအချောင်းလုံးကြီးကိုကားဖြည့်ပြီးပေါ့နော်လုံလုံကြီးတော့တူးနေတာပေါ့။မြို့ကတော့ဟိုတိုင်ပွဲတွေမဖြစ်ဘူးဒါပေမဲ့ကွာဟိုဒီလေမြေရကိုလာချာရည်နေ။တောင်းလာနဲ့ဟိုဝမ်ပေါ့လုံးမလို့အပေါ်မှာရှိရောသူရောအိမ်မကြဘူးအလောဘရင်းတလီပြောက်တော့အဲ့မှာလက်ဆက်ပြီးရေဟိုသူ့သူ့ရတော့မဟုတ်ဘူးအဲမျိုးပေါ်မှာတော့အနေနဲ့ရရှိတော့ပေါ့ဟိုပြီးလို့ရတဲ့လူကတော့ပြီးဆောင်ကြည့်ဘူးပေါ့ဒီကခီးဘလက်စင်းကဝင်းနေတယ်ဝင်းရယ်ပရင်ချာမစ်ဝါမဘီယူဒီတိုက်ပွဲဖြစ်ပေါ်တယ်လို့ရှိတယ်လို့ဒီရချာတယ်ဆိုဒီတော့ကနေဟိုဟိုဟို
ဩဂတ်စ်လ14ရက်ကလည်းမြင်းကြံတောင်သာလမ်းပိုင်းတွေမှာနေရာနှစ်နေရာထက်မနည်းဖြစ်စီခံရပြီးတော့ဆေးတက်မှမှုရှိနေတယ်လို့ဒေသခံတွေကပြောပါတယ်မြို့ပေါ်စစ်ကောင်စီတပ်ဆွဲထားတဲ့နေရာတွေတိုက်ခိုက်ခံခဲ့ရတဲ့နထိုးကြီးမြို့မှာလည်းမြင်းကြံတောင်သာနီးတူပဲအစိုးရရန်နေရာတွေရပ်တန့်နေပါတယ်
အဝန်ထမ်းတွေလည်းသူတို့ရှောင်းတော့ရှောင်းခိုင်းတာလေ။အချင်းကြီးတခုကတော့သူတို့ဘလို့လုံနေကြတယ်မသိဘူး။ပြီးရင်လည်းပြီးကုန်ပြီဟုတ်။သူတို့လည်းကြောက်ကြစီရန်ကြတယ်မလုပ်ချင်ဘူး။အဲ့ဒါမျိုးပေါ့ပေါ့ကွာ။သူတွေကတော့အကြတယ်ကနေပြီးတော့ပြေးတာတော့ပေါ့ကွာရှိတယ်ဟုတ်။ရှတောင်းဖြစ်နေတာပေါ့လို့မျိုး
။တထူးကြီးမျိုးပေါ့ကူကောက်ခွေးအဖွဲ့တွေဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်စစ်ကောင်စီကတကြော့ပြန်နေမီရှင်းလင်းရေးတွေလုပ်ပြီးတော့တက်ဆွဲထားပါလေ။ကျောင်းတွေလည်းပိတ်ထားရပါမယ်။ဈေးဆိုင်တချို့တော့ဖွင့်လှစ်ထားတယ်လို့ဒေသခံတွေကပြောပါလေ။စေတ္တမနေတဲ့အတွက်မြင်းကြံတထိုးကြီးတောင်သာလမ်းပိုင်းတွေကိုဖြတ်တန်းသွားလာခွင့်ပိတ်ပင်ထားတယ်လို့လည်းကာကွယ်တပ်ဖွဲ့တွေဘက်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ